ပြင်သစ်နိုင်ငံမှာဖြစ်ပေါ်နေတဲ့အစိုးရဆန့်ကျင်ဆန္ဒပြပွဲတွေမှာစိမဲ့ကမ်းမဲ့ဖြစ်ပေါ်နေတာကြောင့်တဟားလုံးဝလက်ခံနိုင်စရာမရှိဘူးလို့ပြောဆိုနေကြတဲ့ကြားကပဲအခြေအနေတွေကိုတည်ငြိမ်အောင်ထိန်းချုပ်လိုက်နိုင်ပြီဖြစ်ကြောင်းပြည်ထောင်စုဝန်ကြီးခရစ္စတိုဖာကတ်စတနေကစနေနေ့မှာပြောကြားလိုက်ပါတယ်။ပါရီမြို့ကအထင်ကရရှောင်ဇယ်လီဇေးလမ်းမကြီးပေါ်မှာရောင်ပြန်အဝါရောင်အပေါ်အင်ဂျီဝတ်ဆင်ပြီးခြေတက်ဆန္ဒပြနေကြသူတွေကိုတန်ကြကကားတွေအကူအညီနဲ့ရဲတပ်ဖွဲ့ကမျက်ရည်ပုံးပုံးနေနဲ့ပြစ်ခတ်ခဲ့ပါတယ်။ပြည်ထောင်နိုင်ငံအတွင်းလူနေမှုစရိတ်တွေမြင့်တက်လာနေတဲ့အပေါ်ခြေတက်ဆန္ဒပြနေကြတာပါ။မြို့တော်ပါရီမှာခြေတက်ဆန္ဒပြသူအင်အားတစ်တောင်းလောက်ရှိမယ်လို့ပြည်ထောင်စုဝန်ကြီးကတ်စတနေကခန့်မှန်းလိုက်ပြီးဒီလူတွေဟာတနိုင်ငံလုံးအတိုင်းအတာနဲ့စနေနေ့ကဆန္ဒပြကြတဲ့လူပေါင်း 32,500 ရဲ့တစိတ်တေတာဖြစ်တယ်လို့ဆိုပါတယ်ဆန္ဒပြသူ 1,000 လောက်ကိုဖမ်းဆီးထိန်းသိမ်းလိုက်ပြီးရဲတပ်ဖွဲ့ဝင် 18 ဦးအပါအဝင်လူပေါင်း 135 ယောက်လောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းဝန်ကြီးကတ်စတနေကပြောပါတယ်တရင်ပတ် 4 ပတ်မြောက်အဖြစ်ဇက်တိုက်ဆန္ဒပြနေကြတဲ့အတွက် Eiffel Tower အပါအဝင်နိုင်ငံအတွင်းကကဘာလက်ခီးတဲ့တွေအလာများတဲ့အထင်ကရနေရာတွေကိုအာဏာပိုင်တွေကပိတ်ပစ်လိုက်ပြီးထောင်ပေါင်းများစွာသောလုံခြုံရေးတပ်ဖွဲ့တွေကိုလည်းချထားပါတယ်